သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တကြပြန်အာနာသိငယ်တဲ့စစ်ကောင်စီရဲ့လှုပ်ရက်ကိုလက်မခံကြောင်းတုံ့ပြန်ကြတဲ့နေရာမှာပြည်သူ့ကာကွယ်ရေးတပ် PDF LDF အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ EAO အချို့ပါဝင်ခဲ့ပါတယ်။2021 April 16ရက်မှာစတင်ဖွဲ့စည်းခဲ့တဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG မေလ5ရက်မှာစတင်ဖွဲ့စည်းခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ် PDF တို့ဟာလည်းအခုဆိုရင်နှစ်နှစ်ပြည့်ခဲ့ပါပြီ။နိုင်ငံရေးမတည်ငြိမ်မှုကြောင့်အခက်အခဲဖြစ်နေရတဲ့ပြည်သူတွေရဲ့စီးပွားရေးပညာရေးနဲ့ကျန်းမာရေးအခြေအနေတွေကြားမှာနိုင်ငံတကာတရမန်ဆက်ဆံရေးကိုအခြေပြုပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုရဖို့ NUG အနေနဲ့ကြိုးပမ်းလှုံ့ဆော်ခဲ့တယ်လို့ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုခဲ့ပါတယ်ဖက်ဒရယ်တပ်မတော်ရဲ့အခြေခံစစ်ရေးအင်အားတည်ဆောက်မှုအနေနဲ့မြန်မာနိုင်ငံလုံးအတိုင်းအတာအရာ PDF တပ်ရင်းနဲ့စစ်ကြောင်း300ကျော်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုမြို့နယ်250မှာတည်ထောင်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီလိုတည်ထောင်နိုင်မှုကြမှာပဲမြေပြင်အဖွဲ့အသီးသီးနဲ့ချိတ်ဆက်လှုပ်ဆောင်ရမှာတော့အာဏာချက်တွေရှိနေတယ်လို့စကိုင်းတိုင်းဒေသကြီးပလဲမြို့နယ်တွေကကာကွယ်ရေးတပ်ဖွဲ့ဝင်တူကဆိုပါတယ်။
ကိုယ်တိုင်လည်းအားနေရလို့ရှိရပြ။ဒီတချို့ဒီရီမှာကြစွာတွေသွားပြီးရှင်ပြရတယ်ကြ။ဒီဒီရကြရကြ။ဟာတော့တစ်ခါလေးကြားတယ်ဒီဒီစတားလေးကြားရတာခဏကြားရတာလေဒီဒီပြရဆိုတာအများကြီးရှိတယ်။ဒီရကဒီတနေ့ကန်ပြီးတော့ဟာဆိုင်းဆိုင်းလာရှိတယ်။အတူတူကြားရတယ်။အဲ့လိုမျိုးကြီးနေတာကြစွာရလက်ရှိတယ်ကြ။အဲ့ကြဒီ NG နည်းရဒီတရဒီကိုယ်စင်ထိကျနေမှာဘယ်တော့အားနေရကြ။ဟုတ်။ဒီအဲ့လိုမျိုးကြီးပြီးတော့တရကိုယ်စင်ပြီးတော့ဖြစ်သေးကြတယ်လားကြ။ဒီနောက်အရေအဒီစိတ်ပေါင်းရမယ်လို့ရှိတယ်။အကြအန်ဂျီနေရဒီရေရမာတွေဒီဝရတာတော့မလုံးတဲ့အတူတူကိုယ်ကကိုပြည်ပြည်စစ်တင်လာလို့လုပ်တယ်ကွာ
။လက်ရှိအချိန်မှာတော့နိုင်ငံရဲ့ဒေတာအနှံမှာခုခံစစ်ဆင်နွှဲနေတဲ့ PDF ကြွေးစူးစီးနိုင်မှုနဲ့ပေါင်းစည်းမှုအင်အားတွေနဲ့လုတ်ကိုင်းမှုစူးစမ်းနေတဲ့ NUG ရဲ့လုပ်ရဟာအကြိုင်းတာတစ်ခုတည်းခီးရောက်နေပြီလို့မြန်မာနိုင်ငံရေးလီလာတုံသက်သူတွေကရေးသားဖော်ပြကြပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ဒေသခံပြည်သူ့ကာကွယ်ရေးတပ် LDF ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအာဖနဲ့ပြည်သူ့လုံခြုံရေးအဖွဲ့ပလဖတို့ဟာလည်းစစ်အာဏာရှင်စနစ်ကိုကျွလန်းဖို့အစဉ်အဆက်ဖွဲ့စည်းခဲ့ကြပါတယ်။အဲ့ဒီလိုဖွဲ့စည်းခဲ့ရမှာလဲအချုပ်အဖွဲ့တွေကတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ EAO အချုပ်အဖွဲ့တွေကတော့ NUG ဦးဆောင်မှုအောက်မှာစုပေါင်းခဲ့ကြတာပါ။NUG ကတော့နှစ်နှစ်ကျော်ကာလအတွင်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေပူးပေါင်းပြီးစစ်စင်ရေးနယ်မြေအလိုက် Chain of Command ကိုတည်ဆောက်ဖို့ဆောင်ရွက်နေတယ်လို့ဆိုပါတယ်။တော်လှန်ရေးရဲ့အဓိကအခန်းကဏ္ဍတစ်ခုမှာပါဝင်နေကာကွယ်ရေးအဖွဲ့တွေရဲ့စီးလုံးညီညွတ်မှုကိုပြန်လည်တည်ဆောက်နိုင်မှာတော်လှန်ရေးခီးအောင်မြင်လာမှာဖြစ်တယ်လို့ CRM ဘူကြီးညီတူတာက6ပြပြောဆိုပါတယ်
။ NUG ဖွဲ့စည်းလာတာဒီနှစ်နှစ်ပြည့်ပြီပေါ့နော်ဆိုတော့ဒီကာလနောက်ပိုင်းမှာကျွန်တော်တို့တည်တသာမြင်လာတော့ဖွဲ့စည်းမှုပို့ပြီးတော့အားကောင်းလာတယ်ပြီးတော့လှုပ်ဆောင်နိုင်မှုပေါ့နော်ဒီစစ်ဆင်နိုင်မှုတွေလည်းပို့ပြီးအားကောင်းလာတာကိုတွေ့ရပါတယ်ဒီအားသာချက်တွေအနေနဲ့ဆိုရင်တော့လက်ရှိမှာဒါပြည်သူလူထုကိုလွှမ်းမိုးမှုအရှိဆုံးဒါအဖွဲ့စည်းပေါ့နော်ဒါအစိုးရတည်းရဲ့အနေနဲ့လည်းရှိနေတာကတော့အဓိကအားသာချက်ဖြစ်ပါတယ်အားနည်းချက်လို့ပြောရမယ်ဆိုရင်တော့လောလောဆယ်မှာဒီအဖွဲ့တွေပေါ့နော်ဒါပြန့်ကျဲနေတာရှိတယ်အဲဆိုတော့ဒါတွေကိုစူးစီးပို့ရတော့ဒါတို့ဆက်ပြီးတော့လုပ်ရမယ်လို့တော့ကျွန်တော်မြင်ပါတယ်တော်လင်ကြီးဒီအချိန်အုံနဲ့သွားနေတယ်တခါတိုးတက်မှုတွေကလည်းမြင်ရတယ်တိုးတော့ဒီဘယ်အချိန်မှပြီးရမယ်ဆိုတာကိုယတိပြက်ပြောဖို့ရနည်းနည်းစောသေးတယ်လို့ကျွန်တော်တော့မြင်တယ်ခင်ဗျာ
အန်ယူဂျီပေါ်မှာလည်းပြီးခဲ့တဲ့နှစ်တွေအတွင်းပြည်သူလူထုတွေစီမျှော်လင့်ချက်အမှားတွေပေးတယ်ဆိုတဲ့ထောက်ပြချက်တွေနဲ့ဝေဖန်မှုတွေမြင့်တက်ခဲ့ပါတယ်ပြီးခဲ့တဲ့အောက်တိုဘာလပထမပတ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတက်ပြန်ခုခံဖို့လင်းရင်ပြည့်လက်နက်တွေရရှိထားတယ်လို့နှင်းစာရှင်းလင်းပွဲမှာပြောခဲ့ပါသေးတယ်။နိုင်ငံတကာကလင်းရင်ပြည့်လက်နက်တွေကိုကြီးထောက်ပံ့ပေးမယ်ဆိုတဲ့မျှော်လင့်ချက်တွေကိုလည်း NUG ပြောရေးဆိုခွင့်ရှိသူတွေကမကြခဏထုတ်ဖော်ပြောဆိုခဲ့ပါတယ်။နိုင်ငံတကာကိုပဲအားကိုးတယ်လို့ပြည်သူတွေက NUG ကိုထောက်ပြပြောဆိုကြပြီးမရရှိနိုင်တဲ့လင်းရင်ပြည့်လက်နက်အစားနိုင်ငံတကာကပေးနိုင်တဲ့လင်းရင်ပြည့်လက်နက်ကာကွယ်ရေးအကူအညီမျိုးတွေကိုတောင်းဆိုသင့်တယ်လို့လည်းဆိုကြပါတယ် နနစ်ကြာကာလအတွင်းအန်ယူဂျီရဲ့နိုင်ငံရေးအမြင်ကိုလူငယ်အမျိုးသမီးမတ်ခတ်တာကတော့အခုလိုသုံးသပ်ပါတယ်
ပထမတစ်နှစ်မှာတော့ဒီတော်လန်ရေးကနေပေါက်ဖွားလာတဲ့အစိုးရဖြစ်တဲ့ဒီဥဆောင်ဥရွယ်ပြုတ်ပြီးတော့မှလုတ်ပေးနိုင်မဲ့အစိုးရတရက်ဆိုပြီးတော့မှအများကြီးမြုံလင်းခဲ့တယ်ပေါ့လူငယ်တယောက်အနေနဲ့ဆိုရင်အများကြီးလည်းအားကိုးခဲ့တယ်ပေါ့နော်ဒီနှစ်ကျော်ဖြစ်လာတဲ့အခြေအနေမျိုးမှာတော့အလိုတိတာထင်ရှားတဲ့အပြောင်းအလဲတွေပြီးတိကျတဲ့မဟာဗျူဟာတွေနဲ့အလိုလူတို့ကိုဥဆောင်နိုင်တဲ့ပုံစံမျိုးတိတ်မတွေ့ရဘူးပေါ့လေဥဆောင်မှုလမ်းညွှန်မှုအထက်စာလို့ရှိရင်သူကသူဒီဆိုရှယ်မီဒီယာတို့ဘာလို့မှဆိုရင်ဒီလိုဆယ်လီတွေတည်မလားနောက်ပြီးတော့ပုဂ္ဂလိကလူပုဂ္ဂိုလ်တွေပေါ့နော်ဆိုတော့အဲ့လိုမျိုးတွေရဲ့ပြန့်ကျဲနေတဲ့သတင်းစကားတွေနောက်ပြီးတော့သူတို့ရဲ့propaganda တွေပေါ့เนาะအဲ့ဒါတွေကပို့ပြီးတော့မှဟိုရှေ့ရောက်နေတာပေါ့ရှေ့ရောက်နေတော့ဟိုအဲ့လိုဟာမျိုး propaganda တွေကနေတဆင် force ပေးမိတယ်လို့တွေဖြစ်သွားတာတွေလည်းရှိတာပေါ့เนาะအဲစင်ပြိုင်အစိုးရဆိုပေမဲ့လည်းတချို့အခြေအနေတွေတချို့ခန္ဓာတွေမှာဆိုလို့ရှိရင်သူတို့ကလလန်းမိပြီးတော့မှတာဝန်ယူဖြည့်ရှင်းပေးနိုင်တဲ့အနေအထားမျိုးတွေလည်းမရှိဘူးပေါ့เนา
ะ NUG အနေနဲ့နည်းမြေစိုးမှုရေးမှာလည်းနိုင်ငံလုံးရဲ့50ရာခိုင်နှုန်းစိုးမှုထားပြီးဖြစ်တယ်လို့ဆိုပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ချင်းမျိုးသားတပ်ဦး CNF တအန်းလွတ်မြောက်ရေးတပ်မတော် TNLA ကိုကတ်တပ်မတော် MNDAA ကချင်လွတ်မြောက်ရေးတပ်မတော် KIA ကရင်ပြည်မျိုးသားကာကွယ်ရေးတပ် KNDF တို့ကလည်းစစ်အာဏာရှင်စနစ်ချုပ်နှိမ်ရေးမှာစစ်ရေးအရာ NUG နဲ့ချိတ်ဆက်လှုပ်ဆောင်မယ်လို့ဆိုထားပါတယ် NUG အနေနဲ့တော့တရားဝင်အစိုးရအဖြစ်အသိမှတ်ပြုပေးဖို့နဲ့စစ်ကောင်စီကိုပြစ်ဒဏ်စီရင်နိုင်ဖို့ကို ASEAN EU အပါအဝင်နိုင်ငံတကာအစိုးရအဖွဲ့တွေထံတောင်းဆိုနေပါတယ်နိုင်ငံတကာဆက်ဆံရေးအနေနဲ့အမေရိကန်၊ဩစတြေးလျပြင်သစ်စတဲ့နိုင်ငံပေါင်း၈နိုင်ငံမှာကိုယ်စားလှယ်ရုံးတွေဖွင့်လှစ်ပြီးမြန်မာအရေးတောင်းဆိုမှုတွေကိုပြုလုပ်နေတယ်လို့ထုတ်ပြန်ထားပါတယ်။လက်ရှိအချိန်ထိနိုင်ငံတကာရဲ့ထိရောက်တဲ့အကူအညီတွေထင်သလောက်မရရှိတာက NUG တွေအခက်အခဲတစ်ခုဖြစ်စေတယ်လို့နိုင်ငံရေးလှိလာသုံးသပ်သူတွေကဆိုကြပါတယ်။နိုင်ငံရေးလှိလာသုံးသပ်သူဦးတန်းစိုးနိုင်က
ကျွန်တော်တို့ပမာမြန်မာကအမေရိကန်ဒီယိုဂျာခါပြိုင်မှုပါ NUG ဥဆောင်တဲ့ဆရာကြီးတွေ Happy and PCC ဒီလိုဩဇာစားမှုတွေဆရာကြီးတွေကြားထဲမှာကိုဟာချက်တွေဖြစ်နေပါတယ်ကျွန်တော်တို့မြန်မာပြည်ပေါ်မှာသူရှာမှုတောင်းမှုထဲချတာဖြစ်နေပြီးတော့ဒါကြောင့်ခု NUG အနေနဲ့2023ခုနှစ်ကပြန်လည်ထူးခြားဖြစ်သူလုပ်မယ်လို့ကြီးညာထားပြီးတယ်လက်တွေ့ကတော့ဒီကြေးရေးစနစ်ကိုအမောင်ထူထောင်နေတဲ့အတွက်ဒေတာလိုက်ခုခံကာကွယ်ရေးစပေါ်ရင်းစစ်တမ်းရည်ရဲ့အနေထားမျိုးဖြစ်နေပါလေ။ဒီကအများကြီးနိုင်ငံရဲ့စက္ကန့်မှုအောက်ကိုကြောင်းပြပြီးတော့စီမေးရတုံ့နှံခံထားတဲ့အခြေအနေတရားအောက်မှာဒီနေ့ဟာဆုံးဖြတ်နေဖြစ်မှာမဖြစ်ဘူးလားဆိုတော့ကျွန်တော်တို့အပြည့်ပြတ်ပြောဖြစ်ခဲ့တဲ့အနေထားလို့ကျွန်တော်တို့ယူဆပါ
အကြမ်းဖက်အာဏာဖီဆင်ခဲ့ကြတဲ့ CDM တပ်မတော်သားတွေနဲ့ရဲတပ်ဖွဲ့ဝင်13,000ကျော်ရှိပြီဖြစ်တဲ့အပြင်အာဏာရှင်စက်ကျင်ရင်အင်အားစုတွေရဲ့လူအင်အားဟာစစ်တပ်အင်အားထက်တာလွန်အဆင့်မှာရှိပြီလို့ဆိုထားပါတယ်။နေမြေတီးတီးကဒေသတွင်းတိုက်ပွဲတွေမှာလည်း drone တပ်ဖွဲ့တွေဖွဲ့စည်းတိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီရဲ့စစ်စခန်းအသီးသီးကိုချင်းချောင်းနိုင်ခဲ့ပါတယ်။ဒါကြောင့်အခုနှစ်ကာလအတွင်းမှာစစ်တပ်ကိုနောက်ဆုံးအစီတံမြန်ထိုးစစ်ဆင်ကာလရောက်ရှိဖို့အတွက်မဟာဗျူဟာမြောက်စစ်လက်နက်တွေရှာဖွေနေပြီဖြစ်တယ်လို့ NUG ပြောရေးဆိုခွင့်ရှိသူကိုနေဖုံးလက်ကဆိုပါတယ
်ကျွန်တော်တို့ကစုံမိုးထိန်းချုပ်နယ်မြေတွေကိုဒီထက်ပိုပြီးတော့စုံမိုးထိန်းချုပ်နိုင်တဲ့အနေအထားရောက်အောင်ပေါ့နော်ပြီးရင်နောက်ဒီထက်ပိုတဲ့ရန်သူရဲ့အမာခံနယ်မြေတွေကိုထပ်ပြီးတော့တိုးပြီးတော့ကျွန်တော်တို့ထပ်ပြီးသိမ်းပိုက်နိုင်အောင်ပေါ့နော်ဒါမျိုးတွေကျွန်တော်တို့ဒါစူးစမ်းမဲ့အနေအထားမျိုးတွေဒါဘာညာပလဖိစတရီရဲ့မှာကျွန်တော်တို့ထပ်ရှိပါလိမ့်မယ်။တတန်တဲ့ညီတချီတဲ့ယုံကြမယ်ဆိုတဲ့ကိစ္စကိုလည်းပဲတိုင်းသားအင်အားစုတွေနဲ့ political agreement တွေရရှိပြီးတော့တကယ်ကိုပဲပေါ့နော်။အားလုံးအတူတူကဒါတွေကတော့အားလုံးရဲ့ agreement တွေဖြစ်ပါတယ်ဆိုပြီးတော့တကယ်ကိုတတန်တဲ့ညီပြီးတချီတဲ့ဝိုင်းယုံကြရတဲ့အခြေအနေတခုရောက်အောင်လည်းပဲကျွန်တော်ဒီဘာညာပလထဲမှာကျွန်တော်မျှော်မှန်းထားတာရှိပါတယ်။စုံမထိန်ချုပ်နယ်မြေကိစ္စတွေရယ်နောက်ပြီးတော့ဒီအပေါ်မှာအခြေခံပြီးတော့ကျွန်တော်တို့နိုင်ငံရေးရပြောင်းလဲမှုတစုံတရာဖြစ်ဖို့ကိစ္စတွေရယ်နောက်ပြီးတော့အားလုံးကျွန်တော်တို့တစုတစည်းရဲ့ညီညွတ်နဲ့ဒီအစံပတ်ဆဲဥစုကိုကျွန်တော်တို့တော်လန်တိုက်ခိုက်သွားမယ်ဆိုတော့ဒီနိုင်ငံရေးရစုစည်းညွတ်မှုပေါ့နော်ဒါတွေကိုလည်းပဲကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်တယ်အဲ့မှာမှာအရေးကြီးရဲ့ခုနက transitional constitution ပေါ့နော်ဒီဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဆိုတဲ့ဟာလည်းကျွန်တော်တို့ရဲ့ one year plan ထဲမှာကျွန်တော်ပါဝင်နေတာဖြစ်ပါတယ်
နွေဦးကျော်လည်းအဘွဲဟာမြန်မာနိုင်ငံအတွက်ကြောဒီမိုကရေစီပန်းတိုင်ဖြစ်သလိုအသားကျနေတဲ့စစ်အာဏာရှင်စနစ်ချုပ်ငြင်းရေးရဲ့ခရီးကျန်လို့ဆိုကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ PDF တို့အတွက်မှာလည်းတိုင်းရင်းသားစီးလုံးရေးနဲ့ Federal Democracy အရေးဟာအမြန်ဆုံးပေါ်ထွက်လာရမယ်ရည်မှန်ချက်ဖြစ်နေတာပါ။ပြည်သူတွေအတွက်တော့လက်ရှိနှစ်နှစ်တာကာလကိုအခက်အခဲတွေကြားကဖြတ်သန်းခဲ့ရတာကြောင့်မဝေးတော့တဲ့ကာလမှာစစ်မှန်တဲ့ဒီမိုကရေစီစနစ်အမြန်ဆုံးပိုင်ဆိုင်ခွင့်ရဖို့ကိုပဲမျှော်လင့်နေကြရစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား။ Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ